ယနေ့ပေါ်ထားတဲ့တတိပဌံတရားကိုဆက်ပြီးတော့ဟောချပြမယ်။ရှုမယအာယုံဘယ်နှမျိုးပြောထားလဲ။လေးမျိုးဟာအခုနှမျိုးပြီးသွားပြီ။ကာယ ानु ပဒနာတတိပဌံဝေဒနာ ानु ပဒနာတတိပဌံကာယ ानु ပဒနာဆိုတာကိုယ်မူအရာဖြစ်တိုင်းရှုတာကိုဘာ ानु ပဒနာလဲ။နောက်ဝေဒနာ ानु ပဒနာဆိုတာကခံစားမှုလေးဖြစ်တိုင်းဖြစ်တိုင်းရှုတာကိုဘာ ानु ပဒနာလဲ။ခံစားမှုဆိုတဲ့နေရာမှာကောင်းတဲ့ခံစားမှု၊ဆိုးခံစားမှု၊အလယ်လတ်ခံစားမှုလို့ခံစားမှု၃မျိုး၊ဘယ်နှမျိုးလဲ။ဒုက္ခဝဝေဒနာဝေရယမာနောဒုက္ခဝေဒနာဝေရယမိတိပါဇာနာတိဒုက္ခဝဝေဒနာဝေရယမာနောဒုက္ခဝေဒနာဝေရယမိတိပါဇာနာတိအာရုခမဒုက္ခဝဝေဒနာဝေရယမာနောအာရုခမဒုက္ခဝဝေဒနာဝေရယမိတိပါဇာနာတိလို့တတိပ္ပံဒေသနာတော်မှာဟောကြားထားတယ်ချမ်းသာတဲ့ခံစားမှုလေးတွေဖြစ်ပေါ်လာရင်လည်းအဲ့ဒီချမ်းသာတဲ့ခံစားမှုလေးကိုပါဇာနာတိသိရမယ်တိအောင်ရှုရမယ်ဆင်းရဲတဲ့ခံစားမှုတွေဖြစ်ပေါ်လာရင်လည်းဆင်းရဲတဲ့ခံစားမှုတွေကိုသိအောင်ရှုရမယ်။အလယ်နဲ့ခံစားမှုဖြစ်ပေါ်လာရင်လည်းအလယ်နဲ့ခံစားမှုလေးတွေသိအောင်ရှုသွားရမယ်။အဲဒီလိုညာသောအဖြစ်ယောဂီများဟာဆင်းရဲတဲ့ဒုက္ခဝေဒနာဖြစ်ပေါ်လာရင်တော့အဲဒီဝေဒနာကိုကြောက်ချင်သောနဲ့ကြောက်အောင်ဆိုပြီးတော့အတင်းဖြည့်ပြီးရှုမှတ်တာရှိပါလား။ဒုက္ခဝေဒနာလေးပေါ်နေပြီဆိုရင်တော့အဲ့ဒါလေးကိုသူတို့မရှိတော့ဘူးဒါလေးနဲ့ချမ်းသာတယ်ဆိုပြီးတော့ဒါလေးကောင်းတယ်ဆိုပြီးခံစားနေကြတယ်တကယ်တော့အဆိုးဝေဒနာပေါ်ရင်ရှုမှတ်တယ်လို့ကောင်းဝေဒနာပေါ်ရင်လည်းဘာလို့ရမှာလဲရှုမှတ်ရမှာအဲ့ဒီဝေဒနာရဲ့သဘောလေးကိုသိအောင်ရှုသွားရမှာရှုရဲ့အခါကဏ္ဍမှာတော့ရှင်သိခံမှုတဲ့တဲ့နဲ့ရှုသွားရမယ်အာနေရှိသွားရမယ်။ဒီဝေဒနာကိုပျောက်ခြင်းနဲ့လောဘကြီးနဲ့လည်းမရှိရဘူး။မပျောက်နိုင်တဲ့အတွက်ဒေါသစိတ်ကြမ်းကြီးနဲ့လည်းမရှိရဘူး။ရှုတဲ့ကံမှာဝေဒနာရဲ့သဘောတသက်ကလေးကိုပဲသိအောင်ရှုရမယ်။ဘုန်းကြီးတနည်းအားဖြင့်ပြောခဲ့ပြီ။ဝေဒနာကိုရှုတဲ့အခါကလည်းမှာဝေဒနာအနုပဒနာခံစားနေရတာလေးကိုအမှုအကျဉ်းချင်းပါမန်ထထပဒနာရှုလို့ပြောတာထကရှုနာရင်နာနေတဲ့ခံစားမှုလေးပေါ်မှာသူ့စိတ်ကြီးကတ်တည်တော့အောင်တခါလေးထကရှုကိုယ်ရဲ့ခံစားမှုလေးဖြစ်ပေါ်လာရင်အဲ့ဒီကိုယ်ရဲ့ခံစားမှုလေးပေါ်မှာထကရှုရှုရကဒီလိုထကရှုရကအဲ့ဒီကိုယ်မှုသို့မဟုတ်နာမှုဆိုတဲ့ခံစားမှုလေးပေါ်မှာသူစိတ်ကလေးကအဲ့ဒီပုံမှန်ကြီးနဲ့တက်ခါတက်ခါရောက်နေတဲ့အခါကျတော့ဟောနာရဟာမိမိရဲ့တင်မမိမိရဲ့ခြေတော့ဆိုတာမရှိတော့ဘူးဘူရဟာလည်းမိမိတင်မကြီးဘူရမိမိခြေတော့ဘူရဲဆိုတာမရှိတော့ပူမှုသဘောတက်တဲ့ကလေးကိုပဲသိတော့တယ်နာမှုတက်တဲ့နာမှုသဘောတက်တဲ့ကလေးကိုပဲသိတော့တယ်အဲ့ဒီနာမှုသဘောလေးကယုတ်သိမှုခံစားမှုလေးကပါတယ်လေအဲဒီမှာနာရီလို့ရှုနေတဲ့အခါ၊ကိုယ်ရီလို့ရှုနေတဲ့အခါ၊ကြောက်နေလို့ရှုနေတဲ့အခါ၊တင်းနေလို့ရှုနေတဲ့အခါ၊တိုက်တယ်လို့ရှုနေတဲ့အခါ၊ပြင်းညတရံပြောက်ပြီးတော့အဲ့ဒီယုံနဲ့နာကိုပဲမှန်တိုင်းသိသွား။ဒါဝေဒနာလေးရှုရင်းတဲ့ကိုဒီတိုင်းသိသွားရအောင်။ဆက်ပြီးရှုနေပြီဆိုရင်အဲ့ဒီဝေဒနာလေးရဲ့ပေါ်လာတာလည်းသိတယ်၊ဝေဒနာလေးကုံဆုံးချိုးပြောက်သွားတာရောမသိဘူးလား။မြဲတာသိတာလားမမြဲတာသိတာလား။အဲ့ဒီဝေဒနာလေးကိုဒီလိုထက်ခါတက်ခါရှုနေရင်းနဲ့ပဲမမြဲတဲ့သဘောကိုကိုယ့်ဟာကိုယ်ဉာဏ်ကသိသွားမှာဆင်ញင်နေရမှာမဟုတ်ဘူးဒီဝေဒနာလေးဟာဘာမှမမြဲဘူးဖြစ်ဖြစ်ပဲလို့ဒီလိုဆင်ញင်နေရမှာမဟုတ်ဘူးရှုရင်းနဲ့ကိုဝေဒနာရဲ့မမြဲပုံကိုကိုယ်တိုင်ဉာဏ်နဲ့တိသွားတာအဲ့ဒါလို့သိဖို့ဆိုတာလည်းပဲသိခံပြီးတော့ရှုပါဝေဒနာကိုဣရိယာပုဂ္ဂိုလ်ကွဲတယ်ဝေဒနာကိုဘာကွယ်နေလဲဝေဒနာရဲ့သဘောကိုမသိတာဘာကြောင့်မသိတာလဲဆိုဣရိယာပုံနဲ့ကြောင်ကြောင်ရွှေ့ရွှေ့နေလို့ဝေဒနာရဲ့သဘောကိုမသိတာဝေဒနာရဲ့သဘောလေးကိုသိချင်ဣရိယာပုံကိုခံခံနေနေတာ မပြောင်းနဲ့မရွှေနဲ့မပြင်းနဲ့အဲ့ဒီဘူနေတဲ့ဝေဒနာနာနေတဲ့ဝေဒနာကက်ခဲနေတဲ့ဝေဒနာထုံကျင်နေတဲ့ဝေဒနာကိုသိခံပြီးတော့ဋ္ဌကဋ္ဌကဋ္ဌကဋ္ဌကဋ္ဌကဋ္ဌကရှိအဲ့ဒီမှာသူ့ရဲ့သဘောတသက်ကလေးကိုပဲသိနေပြဉ္ညာသရဏီပြောက်ပြီးတော့ ਪਰ မတ်သဘောတသက်ကလေးပုံမှုသဘောနာမှုသဘောကျင်မှုသဘောကိမှုခဲမှုသဘောထုံမှုသဘောဒီသဘောလေးပဲသိနေဒါလေးတသက်ကလေးကိုပဲယောဂီပုဂ္ဂိုလ်ကသိသွားတယ်အဲ့ဒါလေးဟာလေပဲတက္ကတက္ကရှုလို့ဓမ္မရီးတွေတိတိအားကောင်းလာတဲ့အခါကျတော့ဘူမှုသဘောလေးဟာလေပူပြီးပြင်ဟုတ်နာမှုသဘောလေးဟာလေနာပြီးပြင်ကျင်းမှုသဘောလေးဟာလေတင်းပြီးပြင်ကျင်းမှုသဘောလေးဟာလေကျင်းပြီးပြင်လေမြဲတာတွေ့မလားမမြဲတာတွေ့မလားမမြဲတဲ့သဘောတွေ့လိမ့်မယ်အဲ့မှာတရားယောဂီပုဂ္ဂိုလ်ဟာသိခံမှုတက်တဲ့ကလေးနဲ့ဇွဲနဲ့ရှုမှတ်ဖို့တော့မလိုအပ်ဘူးလားဇွဲကြည့်ဖို့တော့လိုအပ်တယ်ခန္ဓာကိုယ်ပေါ်မှာသိညာနေရင်လည်းဝေဒနာရဲ့သဘောသိပါမလားသိကိုသိအလိုလိုက်နေရင်ရောဝေဒနာရဲ့သဘောသိပါမလားခန္ဓာကိုယ်ညာတယ်ဆိုတော့ခဏခဏကြောင်ခဏခဏထင်ရတာချားတယ်သိကိုအလိုလိုက်နေသိကထားခြင်းထားခြင်းနေဆိုတာယုတ်ကထားခြင်းလားသိကထားခြင်းလားကြောင်းခြင်းနေရွှေ့ခြင်းနေဆိုတာယုတ်ကဖြစ်တာလားသိကဖြစ်တာလားအဲ့တော့ဒီသိကလေးကိုအလိုမလိုက်နေအဲ့ဒီစိတ်အလိုလိုက်ပြီးတော့ဣရိယာပုနဲ့ရွှေလိုက်နေကြောင်းလိုက်နေပြင်လိုက်နေဆိုရင်အဲ့ဒီဝေဒနာရဲ့သဘောအမှန်ကိုသိနိုင်ပါမလားသိနိုင်အဲ့တော့သိအောင်ဆိုရင်အဲ့ဒီလိုဓက္ခဓက္ခဓက္ခဓက္ခရှုလို့ဝေဒနာရဲ့အနိစ္စမမြဲတဲ့သဘောကိုကိုယ်တိုင်ဉာဏ်နဲ့တွေ့ပြီဆိုရင်အနိစ္စမြင်ရင်ဟုတ်ကဟိုဘက်ကဒုက္ခအနတ္တရောမထင်နိုင်ဘူးလားအာတုပါရီရောမထင်နိုင်ဘူးလားဒီအဲ့လိုထင်သွားပြီဆိုရင်နိစ္စဒုက္ခအတ္တဥပ္ပါဆိုရယ်အစွဲတွေမပြုတ်နိုင်ဘူးလားလေအစွဲပြုတ်သွားမယ်အဲ့ဒီအစွဲတွေကင်းသွားမယ်ဆွဲပြင်းနေဆိုရင်ချမ်းသာတာပဲအစွဲတွေရှိနေရင်ရှင်ရတာရေးကြီးတဲ့အစွဲတွေပြုတ်သွားဖို့ပဲဒီအစွဲတွေဒါကြောင့်မို့ယောဂီပုဂ္ဂိုလ်ဟာရှုတဲ့အခါမှာရှုနည်းကိုပိုင်ပိုင်နိုင်နိုင်သဘောကျထားဖို့မလိုအပ်ဘူးလားဒါကြောင့်အခုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကနီးပေးနေတာရှုနည်းတွေပေးနေတာဒီလိုရှုရမယ်ဒီလိုရှုရမယ်ဆိုတာရှုနည်းတွေပြနေတာဒီလိုရှုနိုင်ရင်ဒီလိုတိသွားမယ်ဆိုတာပြောနေတာမြတ်စွာဘုရားကလည်းပဲအခါတာရောတထဂတာလို့မြတ်စွာဘုရားဟောထားတာတထဂတာငါဘုရားတို့မှာတော့အခါတာရောနီးပေးယုံမယ်မြတ်စွာဘုရားကဒီမှာဘုန်းကြီးတို့ယောဂီများကိုအငိမ့်တတ်ဖြစ်တဲ့နိဗ္ဗာန်ချမ်းသာကြီးကိုရောအင်းလို့ပေးလို့ရရလားနေရာဦးမြတ်စွာဘုရားကနိဗ္ဗာန်ရောက်ကြောင်းဖြစ်တယ်ဒီတိပ္ပတ္ထအကျဉ်းလန်းစဉ်ပဲပြီးခဲ့ဒီအကျဉ်းလန်းစဉ်အတိုင်းသာယောဂီများကကြိုးစားပြီးတော့စုမှတ်သွားမယ်အထုပ်သွားမယ်ဆိုရင်အဲ့ဒီအငိမ့်တတ်ဖြစ်တယ်တကယ်တန်တိဒုက္ခဆိုတဲ့အငိမ့်တတ်နိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားကိုယ်တိုင်တွေ့နိုင်တယ်အဲဒါကြောင့်မို့မြတ်စွာဘုရားနီးပေးတဲ့အတိုင်းကိုကကြိုးစားအထုပ်ဖို့ပဲလမ်းဆုံးရင်ရွာတွေ့ဆိုတာလို့ဖြစ်ဖြစ်ပြီးဆုံးသွားပြီဆိုရင်ဘုန်းကြီးတို့ယောဂီများဆင်းရဲငြိမ်းတဲ့နေရာမတွေ့နိုင်ဘူးလားတွေ့နိုင်ပါလေဒါကြောင့်အဲ့ဒါကိုဒီနေ့ချမ်းချမ်းယောဂီပုဂ္ဂိုလ်များကရှုမှတ်ဖို့ပဲရှုနည်းလေးတွေဘုန်းကြီးတို့ကဖေးနေတာပဲကိုယ်မူရာလေးတွေဖြစ်တိုင်းရှုမှတ်ဖို့ခံစားမှုဝေဒနာလေးတွေဖြစ်တိုင်းရှုမှတ်ဖို့ဒီတန်ဘုန်းကြီးဝေဒနာနုပဒနာကိုခိုင်းမနေဘူးဒီတန်ကာယနုပဒနာကိုခိုင်းနေတာမဟုတ်ဘူးကာယနုပဒနာကိုယ်မူရာလေးကိုရှုရင်းနဲ့နောက်ကသူ့ဟာသူဝေဒနာတွေမလာဘူးလားလာတဲ့အခါသူထင်ရှားလာတဲ့အခါကလည်းမသူဝေဒနာလေးတွေမရှိရဘူးလားဆက်ရှိသွားပုံပဲပေါ်ရရှိပါထင်ရှားရရှိပါဆိုတာအကုန်လုံးကိုယူခိုင်းကြတာပဲစိတ်ကထင်ရှားရင်ဝေဒနာကထင်ရှားရင်ဝေဒနာရှိမယ်ကိုယ်မူရထင်ရှားရင်ကိုယ်မူရရှိမယ်ဒါမှအဲလိုရှိတဲ့အခါမှလည်းပဲရှိတိုင်းရှိတိုင်းအနိစ္စဒုက္ခအနတ္တအတုပဒီလက္ခဏာတွေထင်သွားဖို့ပဲရည်ကြည်တယ်သာကိုထင်းနေအောင်ဆိုတာလေးပဲဒီဒီချာချာတက္ကတက္ကတက္ကတက္ကရှုနေရင်အားလုံးအချက်နိုင်ဘူးလားဒီအမှန်မြင်ပြီဆိုရင်အမှားကြီးမပယ်နိုင်ဘူးလားအမှားကြီးပယ်သွားနိုင်နောက်တကစိတ်တ ानु ပတ္တနာရှုရအာယုံကဘာပါတယ်လဲစိတ်တ ानु ပတ္တနာဆိုတာကလေးပဲသုံးပုတ်ပဲစိတ်တရဲ့အနုရဲ့ပတ္တနာစိတ်ဆိုတာကတော့မိမိရဲ့ဒီမှာစိတ်လေးဖြစ်တိုင်းဖြစ်တိုင်းပေါ့အနုဆိုတာအချိန်ချင်းဘာမှပဒနာရှိတာ မိမိစိတ်လေးဖြစ်ပေါ်လာတဲ့အတိုင်းရှုနေတာကိုဘာနုပဒနာလဲစိတ်တန်နုပဒနာအဲ့ဒီတိဋ္ဌာန်ဒေသနာတော်မှာမြတ်စွာဘုရားကသရာဂံဝါစိတ်တန်သရာဂံစိတ်တန်တိပဇာနာတိဝိတရာဂံဝါစိတ်တန်ဝိတရာဂံစိတ်တန်တိပဇာနာတိသတ္တောတံဝါစိတ်တန်သတ္တောတံစိတ်တန်တိပဇာနာတိဝိတရောတံဝါစိတ်တန်ဝိတရောတံစိတ်တန်တိပဇာနာတိသမ္မောဟဝါစိတ်တန်သမ္မောဟစိတ်တန်တိပဇာနာတိဝိတမောဟဝါစိတ်တန်ဝိတမောဟစိတ်တန်တိပဇာနာတိမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသရဂံဝါစိတ်တန်ယာဂန်းနဲ့တကွဖြစ်တဲ့စေယာဂာဒေါသမောဟအဲဒီမှာယာဂန်းနဲ့တကွဖြစ်တဲ့စိတ်တွေဖြစ်ပေါ်လာရင်လည်းအဲဒီမကောင်းတဲ့စိတ်တွေကိုသိအောင်မလုပ်ရမလဲယူပဇာနာတိသိအောင်ရှုရမိမိရဲ့စိတ်တွေဟာဒါပုထုရှင်တဘာဝပပသမိရမတိမနောလို့မြတ်စွာဘုရားပြောတာမိမိတို့ရဲ့ပုထုရှင်တို့ရဲ့စိတ်ဟာကောင်းတဲ့အာယုန်နဲ့ပျော်သလားမကောင်းတဲ့အာယုန်နဲ့ပျော်သလားမိမကောင်းတဲ့အာယုန်နဲ့မှပဲပျော်မွေ့နေတယ်အခုမိမိတို့ဟာတရားအာယုန်ဆိုတာအင်မတန်ကောင်းတာပဲမိမိရဲ့ဒီမှာဓမ္မအပေါ်မှာပဲစိတ်လေးအာယုန်လေးတင်ပြီးရှုနေရမှာသူဒီစိတ်လေးကအဲ့ဒီခန္ဓာမှာမနေဘူးကျင်းပြန်သွားလိုက်အပေါင်းစင်စီရောက်သွားလိုက်ဟိုရောက်လိုက်ဒီရောက်လိုက်အတိတ်စီရောက်လိုက်အနာဂတ်စီရောက်လိုက်တခါတရံလေးပဲမကောင်းတဲ့အာယုန်လေးကြီးတယ်ပဲဘယ်လို့မှဖယ်ပြစ်လို့လည်းမရအောင်အဲ့လိုမကောင်းတဲ့အာယုန်လေးကြီးတယ်ပဲပျော်မွေ့နေတတ်တယ်အဲ့ဒီလိုမကောင်းတဲ့အာယုန်လေးမကောင်းစိတ်တွေဝင်နေရင်လည်းပဲအဲ့ဒီမကောင်းစိတ်လေးကိုသိအောင်ရှုပါဝိဒရာဂံဝါစိတ်တံဝိဒရာဂံစိတ်တံဒီပဇာနာတိမိမိရဲ့ပင်ကိုယ်သဘောရင်းလေးအတိုင်းပဲစိတ်ကຢာကစိတ်တွေမဝင်ဘူးလောဘစိတ်တွေမဝင်ဘူးဒီတိုင်းလေးပဲပဂရိစိတ်လေးဖြစ်နေတယ်ဆိုရင်လည်းအဲ့ဒီပဂရိပင်ကိုယ်ရှိနေတယ်ဖြစ်နေတယ်စိတ်လေးအတိုင်းပဲအဲ့ဒီစိတ်လေးကိုရှုမိမိရဲ့စိတ်ဟာဒေါသစိတ်တွေဖြစ်နေတယ်ဒါကတည်းကမှကိုကကြိုးစားပြီးတော့ရှုမှတ်ပြင်တဲ့စိတ်တွေကမတည်ငြိမ်မတည်ငြိမ်တဲ့ကမိမိကိုယ်ကိုမိမိမကျေနပ်မှုရေမဖြစ်ဘူးလားခန္ဓာကိုယ်ကိုကိုယ်ကိုမကျေနပ်ဘူးကြိုးစားပြီးရှုတာရက်တွေကလည်းပဲခု10ရက်ကျော်လာပြီရက်နှစ်ပတ်ကျော်လာပြီစိတ်ကလည်းခုရီမငြိမ်သေးဝေဒနာတွေကလည်းပြင်းထန်ဒါနဲ့မှကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲသိဆင်းရဲဒုက္ခဒုက္ခကိုယ်လည်းဆင်းရဲတာစိတ်လည်းဆင်းရဲတာကိုဒုက္ခဒုက္ခလို့ခေါ်တာဝိပရိနာမဒုက္ခဆိုတာကဖောက်ပြန်ပြီးဆင်းရဲတာသင်္ခါရဒုက္ခဆိုတာကယုံနာဖြစ်ဖြစ်တွေကိုရှင်းမှုပြမှုတွေမပြတ်နှိမ့်စေလို့ဆင်းရဲတာယောဂီတို့မြင်အောင်ရှုရမှာကသင်္ခါရဒုက္ခကိုမြင်အောင်ရှုရမှာဘာဒုက္ခကိုမြင်အောင်ရှုရမှာသင်္ခါရဒုက္ခကိုမြင်အောင်ရှုပါဒါကြောင့်မို့အခုဒီမှာတရားရှုမှတ်နေတဲ့အခါမှာရှုမှတ်လို့မရတဲ့အခါစိတ်တွေကထွက်ဝေဒနာတွေကတက်ပြီးတော့နေတဲ့အခါကျတော့ကိုယ့်ဟာကိုယ်စူးစမ်းခြင်းနဲ့စိတ်တွေကုန်ပြီးဒေါသတွေဖြစ်မကျေနပ်မှုတွေဖြစ်ကိုယ်စိတ်ထဲမှာပြန်ရကောင်းမလားနေရကောင်းမလားနဲ့တခါတည်းဒိဋ္ဌိစိတ်တွေပေါ်လာတယ်ပြန်ရကောင်းမလားနေရကောင်းမလားအဲဒီလိုနဲ့ကဲအဆောင်ပြန်ရောက်ရင်ကတော့ပြန်မှပဲ။ရဟန်းတော်များဆိုရင်လည်းကိုယ်ပါလာတဲ့သင်္ကန်းလေးဟိုခောက်ဒီခောက်ချင်းတင်လိုက်။ပါလာတဲ့ပစ္စည်းလေးဟိုထည့်ဒီထည့်တင်။အဲဒီလိုလည်းပြင်ဆင်ပြီးရောဟိုကတုံနဲ့ခောက်ပါလေရော။တုံကခောက်တော့ဒီမိကိုယ်တော်ကြီးကကျိုးချောင်းပေါက်ပိတ်ပြီးဆင်းသွားတော့သူလည်းမနေနိုင်ဘူးလိုက်ဆင်းသွားတာ။ဒီရေကုန်ပါဗျာနောက်တည်းရဒီလိုပဲငန်းတဲ့အချိန်ရောက်ဒီလိုပဲပြန်ဖို့ပဲစိတ်ကူးရောရည်ဆိုရင်လည်းဒီတိုင်းပဲကိုယ်ဝစားလေးတွေဟိုလိုခောက်ဒီလိုခောက်ခောက်ပြီးဟိုတဲ့ထက်ဒီလည်းတင်းဒီတိုင်းလည်းပဲဒီကရတည်းရဲ့ဦးမှာဒုံကခောက်လိုက်လို့တခြားယောဂီတွေဆင်းသွားကြပြန်ပြီဆင်းသူလည်းလိုက်ဆင်းပြီးတော့တရေကုန်သွားကြဒါဒီလိုယောဂီပုဂ္ဂိုလ်ဟာပြန်ရကောင်းမလားနေရကောင်းမလားနဲ့အချိန်တွေတွေးရဖြစ်ပြီးတရားပေါ်မှာအာရုံမရောက်တော့ မရှိမှနိုင်တဲ့အခါကဏ္ဍကြတော့တမားရီရောရပါမလားမရတော့ဝီဇိကိစ္စဆိုတာယုံမှမဟုတ်အဲ့ဒါလေးအခုဒီမှာလည်းပဲတရားထုတ်လို့တမားရီမရတဲ့ပုဂ္ဂိုလ်ဝေဒနာတွေပြင်းပြထန်ထန်ဖြစ်နေတဲ့ပုဂ္ဂိုလ်ဟာငါဆက်အထုတ်လို့မှဖြစ်ပါတော့မလားငါယောဂာတွေနဲ့ရကုန်ပြီမလားဆိုပြီးစိတ်တွေအတွေ့အကြုံတွေရှင်းနေတတ်တယ်အဲ့လိုဆိုရင်ဒီပုဂ္ဂိုလ်ဟာတရားအပေါ်မှာအာယုံမရဘူးမရရင်ဒီပုဂ္ဂိုလ်တမားရီကိုမဖြစ်တော့အဲ့လိုတမာရီမဖြစ်တဲ့အခါကျတော့တရားထိုင်ပြီးရှုမှတ်တဲ့အခါစိတ်ကစူးစီးလို့မရတော့ပင်မနေကြတော့ကိုယ့်ကိုယ်မကျဉ်းနှံမှုတွေဖြစ်တာတခါတည်းမှာကိုယ်ကကြိုးစားပြီးတော့တမာရီထူထောင်နေစဉ်မှာဘေးကပုဂ္ဂိုလ်ကစကားတူတီတူလို့ပြောနေတယ်ကိုယ်နောက်ကပဲဖြစ်စီကိုယ်ဘေးကပဲဖြစ်စီကိုယ်ရှိကပဲဖြစ်စီအဲ့ဒီမှာဒီလိုဒီလိုနဲ့စကားပြောတာကြားရင်လည်းပဲအဲ့ဒီစကားပြောနေတဲ့ပုဂ္ဂိုလ်ဒီပုံမှာမကျဉ်းနှံမှုတွေဖြစ်နေတတ်တယ်ဒေါသတွေဖြစ်နေတတ်တယ်မကျေမနပ်တွေဖြစ်နေတတ်တယ်အဲဒီလိုဒေါသစိတ်တွေဖြစ်ပေါ်လာရင်လည်းဒီဒေါသစိတ်လေးကိုဘာလို့ရမှာလဲရှုမှတ်ရမယ်သဒေါသဝါစိတ်တံသဒေါသစိတ်တံဒီပဿနာတိသုံးနေတဲ့ဒေါသပဲဖြစ်စီတက်ကြွတဲ့ဒေါသပဲဖြစ်စီပေါ့ကိုယ်တော့ကပုဂ္ဂိုလ်ဟာချောင်းနေဆိုးနေရင်လည်းအဲဒီချောင်းဆိုးတဲ့ပုဂ္ဂိုလ်မကျေနပ်ဘူးဒေါသတွေဖြစ်နေတတ်တယ်ဘာကြောင့်လဲဆိုတော့ဒီပုဂ္ဂိုလ်ကဒီနေရာရင်ပေဆိုးနေလို့ထမသွားပဲနဲ့ပေးထိုင်နေလို့ကိုယ်ကလည်းရှုမှတ်လို့မရသူကချောင်းနေကဆိုးဆိုတော့ဟောမကြည်မနှက်တည်ဖြစ်ပြီးဒေါသတွေဖြစ်နေတဲ့အဲဒီဒေါသစိတ်လေးကိုပဲပြန်ပြီးတော့ရှုသဒေါသဝစိတံသဒေါသစိတံဒီပါဇာနာဒီဒေါသစိတ်မရှိဘူးဒေါသစိတ်ကင်းနေတယ်ဆိုရင်လည်းအဲဒီကင်းနေတဲ့စိတ်လေးကိုပဲရှုသွားသမောဟဝစိတံသမောဟစိတံဒီပါဇာနာတည်တယ်တွေ့ဝေမှုဖြစ်နေရင်အဲ့ဒီတွေ့ဝေနေတဲ့စိတ်လေးကိုရှုပါမှာကိုယ့်ကိုယ်ကိုလောဘစင်မမသိဒေါသစင်မမသိမရှိစင်မမသိပဲတွေ့ဝေနေတာတခါတည်းမှာတရားလည်းမမှတ်ဘူးငေါင်းနေတာထို့ဒီပုဂ္ဂိုလ်ကငေါင်းတောင်ကြီးဖြစ်နေအဲ့ဒါတရားမှတ်စရာလည်းမရှိဘူးတဲ့သူစိတ်တရားလည်းဘယ်ရောက်မှလည်းမသိဘူးရဲ့ဘောင်းနာပိညာလည်းမထင်ရှားဘူးရဲ့အဲ့ဒါကိုသူကမှတ်เสียရကုံသွားပြီအောင်မလုပ်သေးတယ်နော်သူကသူကမှတ်เสียရကုံသွားပြီလေကြက်သွားပြီလေလုပ်လိုက်တယ်ငေါင်းနေတာကိုယ့်ဟာကိုယ်စိတ်ကမောဟတွေဖြစ်နေတာတော့မသိဘူးတွေ့ဝေးနေတာအဲ့ဒါကိုယ်စိတ်တွေကတွေ့ဝေးပြီမောဟတွေဖြစ်ရင်အဲ့ဒီတွေ့ဝေးစိတ်ကိုလည်းပဲသိတာနဲ့တကယ်နဲ့တရှိဘူးတွေ့ဝေးစိတ်တွေကင်းနေရင်လည်းကင်းနေတဲ့စိတ်လေးကိုစိတ်တိုင်းရှိတယ်ဟောဆိုလိုရင်းကတော့တာစိတ်ဓာတ်ဥပဒနာဟာစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှိရအောင်။ကောင်းစိတ်ပေါ်ရင်လည်းကောင်းစိတ်ကိုပါလို့ရမှာလေ။မကောင်းစိတ်ပေါ်ရင်လည်းမကောင်းစိတ်ကိုရှိရမှာ။အဲဒီစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှိနေတာကိုဘာဥပဒနာလဲ။စိတ်ဓာတ်ဥပဒနာ။အဲဒီစိတ်ဓာတ်ဥပဒနာဆိုတာစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှိနိုင်ဖို့ဟာစိတ်ဉာဏ်မှုတမာရီမရသေးပဲနဲ့တော့ရှိလို့ရပါမလား။အဲဒီစိတ်ကလေးရှုနေဆိုတာစိတ်ထင်ငြိမ်မှုလေးရှိနေမှရတာဘုန်းကြီးတို့အခုဒီမှာသွားတဲ့အခါမှာမသွားခင်သွားခြင်းနဲ့စိတ်မထိုင်ခင်ထိုင်ခြင်းနဲ့စိတ်မထခင်ထခြင်းနဲ့စိတ်ဒီချင်းစိတ်ကလေးတွေဖြစ်ပေါ်လာတယ်ဆိုတာဟာတို့တော့တမာရီကြီးဖြစ်မှတာဒီချင်းစိတ်ကလေးတွေဖြစ်ပေါ်လာတာတမာရီမရသေးတဲ့ပုဂ္ဂိုလ်ဟာစိတ်မပြောနဲ့ဒီခန္ဓာကိုယ်ကြီးကချင်းချားနေတဲ့ခန္ဓာကိုယ်ကြီးမှတောင်မှရှုလို့ရရလားကံရနုပဒနာကိုမူရာတွေဖြစ်တန်းရှုခိုင်းနေတာတောင်မှလွတ်လွတ်နေသေးတယ်။ဘယ်လိုမှဒီစိတ်ကိုရှုမှတ်လို့မရအောင်။အဲစိတ်ကြီးမူလေးရလာပြီဆိုတဲ့အခါကလည်းကြတော့ထင်ရကထားတော့မယ်ဆိုရင်မထားခင်ထားခြင်းစိတ်ကြီးဖြစ်ပေါ်တာတော့မသိဘူးလား။သိရင်အဲ့ဒီစိတ်လေးရောမရှုပါဘူးလား။ဒါစိတ်တန်နုပဒနာပဲထားခြင်းလေးထားခြင်းလေးရှု။မထိုင်ခင်မှာထိုင်ခြင်းစိတ်လေးမပေါ်ဘူးလား။အဲ့ဒီစိတ်လေးကိုရောမရှုရဘူးလား။တပ္ပနုပတနာစိတ်တနုပတနာပဲမထိုင်ခင်ထိုင်ခြင်းစိတ်လေးဖြစ်ပေါ်လာတယ်။ထိုင်ခြင်းစိတ်လေးဖြစ်ပေါ်လာပြီးတော့အဲ့ဒီထိုင်ခြင်းစိတ်လေးကိုရှုရတယ်။နောက်မှတည်ခြင်းအောက်ကိုထိုင်ဆိုင်တော့မှထိုင်နေထိုင်နေထိုင်နေဒီလိုရှုရတယ်။အဲ့တိုင်းမှာဟိုဘက်ဒီဘက်ဘုန်းကြီးတို့ဒီမှာအဲ့ရပေါ်မှာလဲလျောင်းနေတဲ့ပုဂ္ဂိုလ်ဟာကြီးလေ။ဟိုဘက်ကြောင်းနေတဲ့စိတ်ဒီဘက်ကြောင်းနေတဲ့စိတ်ကြီးမရှိဘူးလား။အဲ့ဒီစိတ်လေးကစပြီးဖြစ်ပေါ်လာတာလေ။အဲ့ဒီစိတ်လေးကိုကဖြစ်ပေါ်လာရင်ကြောင်းကျင်ရင်ကြောင်းကျင်စိတ်ကလေးကိုရှုရတာ။ဟိုဘက်ဒီဘက်လက်ကျင်ရင်လက်ကျင်စိတ်ကလေးကိုရှုရတာ။အ အဲ့ဒီစိတ်ကလေးရှုပြီးတော့မှခန္ဓာကိုယ်ကြီးကြောင်းရင်ကြောင်းနေကြောင်းနေရှုရွှေ့ရင်ရွှေ့ရင်ရွှေ့ရင်ရှုအဲ့လိုရှုနေတာဟာစိတ်တဏှုပတ္တနာပဲစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုပြီးတာဒီအပေါ်မှာမဟုတ်ပါဘူးအခုထိုင်ပြီးတော့ရှုမှတ်တဲ့အခါမှာဝေဒနာတစ်ခုပေါ်လာပြီဆိုရင်အဲ့ဒီဝေဒနာကိုလွန်မြောက်အောင်မရှုနိုင်တဲ့အခါကျတော့ကြောင်းကျင်စိတ်ရွှေ့ကျင်စိတ်တွေမပေါ်ဘူးလားထားကျင်တဲ့စိတ်တွေရောမပေါ်ဘူးလားအဲ့ဒီစိတ်လေးပေါ်လာရင်လည်းပဲဒီစိတ်ကလေးကိုမရှုရဘူးလားရှုနေရတာဒါစိတ်တဏှုပတ္တနာပဲစိတ်လေးဖြစ်တိုင်းရှုနေတာတခါတရံမှာဟောဒီစိတ်တွေကတခါတရံမှာကောင်းတဲ့စိတ်တွေဖြစ်တယ်ငါတရားတွေကိုမှငါမထထမ်းကြိုးစားမယ်တဏှာကြီးကနေပြီးငါတဏှာကြီးကိုရအောင်ထိုင်ပြီးကြိုးစားမယ်နဏှာကြီးရအောင်ထိုင်ပြီးကြိုးစားမယ်ဈေးညံဆောက်တဲ့အခါမှာငါသုံးချက်မှတ်ကလေးနဲ့ငါရအောင်မှတ်ပြီးကြိုးစားမယ်သို့မဟုတ်ဆောက်ချက်မှတ်ကလေးနဲ့ငါရအောင်ကြိုးစားမယ်သို့မဟုတ်ကိုယ့်ချက်ဆယ်ချက်မှတ်ကလေးနဲ့ရအောင်ကြိုးစားမယ်အဲ့ဒီလိုစိတ်ကလေးဖြစ်ပေါ်လာရင်ဆိုရင်ဒီစိတ်ကလေးကကောင်းစိတ်လားမကောင်းစိတ်လားကောင်းစိတ်ကလေးတွေအဲ့ဒီစိတ်ကလေးတွေဖြစ်ပေါ်လာရင်ဒီစိတ်ကလေးကိုတော့မရှုမှတ်ရဘူးလားရှုမှတ်ရတာပဲတခါတည်းကမှလူကျင်တန်းကျင်တဲ့စိတ်တွေပြေးကျင်ကန်းကျင်တဲ့စိတ်တွေကျွေးကျင်မွေးကျင်တဲ့စိတ်တွေမပေါ်ဘူးလားဒါယုတ်ကပေါ်လာလားစိတ်ကပေါ်လာလားဒါအဲ့ဒီစိတ်လေးပေါ်လာရင်ဒီစိတ်ကလေးကိုရောမရှုမှတ်ရဘူးလားအဲ့ဒီလိုစိတ်ကလေးရှုမှတ်တယ်ဆိုရင်ဗန္နုပဒနာလေအဲစိတ်တဏှုပတ္တနာစိတ်လေးဖြစ်တိုင်းရှိနေတာအဲလိုစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှိနေတာကိုဒါစိတ်တဏှုပတ္တနာခေါ်တယ်။ဒါကောင်းတဲ့စိတ်ပေါ်ရင်လည်းကောင်းတဲ့စိတ်ရှိရမကောင်းတဲ့စိတ်ပေါ်ရင်လည်းမကောင်းတဲ့စိတ်ရှိရအဲလိုစိတ်လေးဖြစ်တိုင်းရှိနေရတာသူတရားအားထုတ်တဲ့ကာလမှာဘုန်းကြီးတို့ခုစပြီးတော့အာထုဆယောဂီပုဂ္ဂိုလ်ကိုတော့ဖြင့်မြတ်စွာဘုရားကသတိပဋ္ဌာန်တရားရှုမှတ်ရမယ့်အာယု၄ပါးထဲမှာဆိုရင်ကံယနုပဒနာကိုရှင်းဦးစွာထားဟောတာ။ကံနုပဒနာကိုရှင်းဦးစွာဟောတာလေ။ဘာကြောင့်လဲ?ရှုမှတ်ရတာထင်ရှားလို့လားမထင်ရှားလို့လား။ထင်ရှားလို့စိတ်တနုပဒနာနဲ့ဓမ္မနုပဒနာကိုခက်လို့သူတို့ကိုနောက်ဆုံးထားပြီးဟောတာ။ဘဝကံယနုပဒနာကိုအမူအရာကြီးဖြစ်ပေါ်တာလဲထင်ရှားတယ်။ဝေဒနာကြီးခံစားမှုကြီးပေါ်တာလဲမထင်ရှားဘူးလား။ဒါရီရှုရတာကအင်မတန်လွယ်ကူတယ်ဒါကြောင့်မို့သူတို့ရှိကချမ်းပြီးဟောတာဟောဒီစိတ်လေးကြတော့ဟောမလွယ်တော့စိတ်လေးကဖြစ်တာပြက်တာနှေးသလားညံသလားအင်မတန်ညံဆန်တယ်ညံဆန်တဲ့အတွက်ကြောင့်မို့သူကအရှူရခက်တယ်ဒါကြောင့်သူ့ကိုရှုဖို့ကြတော့တမာရီကြီးတော်တော်လေးရလာတဲ့ပုဂ္ဂိုလ်ကြတော့ရှုနိုင်ပြီဘုန်းကြီးတို့ဒီမှာသမသနာညံတော့ကောင်းကောင်းဖြစ်နေပြီဆိုတဲ့ပုဂ္ဂိုလ်ကြီးဘုရားဗျာညံတော့ကောင်းကောင်းဖြစ်လာပြီဆိုတဲ့ပုဂ္ဂိုလ်ကြီးစိတ်ဦးစိတ်စားလေးကြီးကောင်းကောင်းရလာ။နောက်ပြီးတော့ဘုန်းကြီးတို့ပြည့်စည်ပရိက္ခညံဆိုရင်တောင်မှရလာပါပြီ။ပြည့်စည်ပရိက္ခညံလေးဖြစ်လာပြီဆိုရင်ကိုယ်ပဲတို့ဟာသူစပြီးဖြစ်ပေါ်လာတဲ့စိတ်ကစဖြစ်ပေါ်လာတဲ့အကြောင်းတရားလေးကိုသိလာ။ထားကျင်တဲ့စိတ်လေးကစဖြစ်ပေါ်လာတယ်။နောက်မှတည်ပြီးချင်းထား။ဩထားကျင်တဲ့စိတ်နဲ့အကြောင်းကြောင့်ထားမှုဆိုတဲ့ယုံကြည်လေးဖြစ်ရ။သူ့အကြောင်းနဲ့သူ့အကျိုးသွားမြန်တော့လေကြည့်ပေါ်သွားကျင်တဲ့စိတ်လေးကြောင့်သွားမှုလေးဖြစ်ရသွားကျင်တဲ့စိတ်ကအကြောင်းသွားတာကအကျိုးအဲ့မှာအကြောင်းနဲ့အကျိုးပြည့်စက်ပရိက္ခဉာဏ်ရောက်ပြီဆိုရင်ဒီမှာစိတ်လေးစဖြစ်ပေါ်လာတာလေးတွေသိလာထိုင်ကျင်နေဆိုရင်လည်းထိုင်ကျင်တဲ့စိတ်လေးကစဖြစ်ပေါ်လာတယ်ထိုင်ကျင်တဲ့စိတ်လေးကအကြောင်းထိုင်တာလေးကအကျိုးဒီလိုပဲအဲ့ကျင်နေဆိုရင်လည်းဒီတိုင်းမသွားကျင်နေဆိုလည်းဒီတိုင်းမစားကျင်နေဆိုလည်းဒီတိုင်းကသူ့အကြောင်းနဲ့သူ့အကျိုးအဲ့ဒီမှာစိတ်လေးစဖြစ်ပေါ်လာတာလေးကိုပြည့်စက်ပရိက္ခဉာဏ်ပိုင်းတော့ရောက်ရင်တော်တော်လေးသိလာ။အဲဒီကနေစက်ပြီးရှုသွားတဲ့ပုဂ္ဂိုလ်ကြီးကတော့ဒီမှာသူ့အကြောင်းနဲ့သူ့အကျိုးလေးတွေသိသလိုစိတ်ဦးစိတ်ဆာလေးကြီးကစာပြီးဖြစ်ပေါ်လာတာလေးတွေကိုအကုန်လုံးပဲကြိုးစားမယ်ဆိုရင်ရှုနိုင်လာတယ်။ဒါလို့ရှုနိုင်လာပြီဆိုရင်ဒီပုဂ္ဂိုလ်ကစိတ်လေးပါထည့်ပြီးရှုမှတ်သွားလို့ရတယ်။ဒါကြောင့်မို့စိတ်မူရာဖြစ်တိုင်းမှာမှန်စွာသိရမည်။စိတ်မူရာလေးဖြစ်တိုင်းဖြစ်တိုင်းမှန်တိုင်းသိအောင်ရှုဘာစိတ်ကလေးပေါ်လာလားပေါ်တဲ့စိတ်ကလေးကမြဲတာလားမမြဲတာလားမြဲဘူးလို့အခုတရားအထုတ်တဲ့ကံမှာကြည့်တော့စောစောကကြိုးစားအထုတ်မယ်ဆိုတဲ့စိတ်ကလေးဖြစ်ပေါ်တယ်။ဟောတကယ်တမ်းလည်းအထုတ်ရောကျင်းလာတယ်တသန်းတဝေဝေဖြစ်လာတယ်စောစောကကြိုးစားခြင်းနဲ့စိတ်လေးရှိသေးရဲ့လားမရှိတော့ဘူးပြတ်သွားတယ်ကျင်းတဲ့စိတ်လေးပေါ်လာပြန်ကျင်းတဲ့စိတ်ကနေပြီးတော့ဟောပြင်းတယ်လို့ဖြစ်နေတယ်တို့နေကြတဲ့ပြင်ရင်တဲ့စိတ်တွေဖြစ်ပေါ်လာပြန်ပြီ။ပြင်ရတယ်။ပြင်တဲ့စိတ်တွေကြောက်သွားပြီ။ပြင်ရင်တဲ့စိတ်တွေဖြစ်ပေါ်လာပြန်။အဲဒီမှာစိတ်လေးတွေရင်းလိုက်ပြင်လိုက်ပြင်လိုက်ပြင်လိုက်ဟာ။ဒါတိချာရှုနေတဲ့ပုဂ္ဂိုလ်ကြတော့ သိချဉာဏ်နဲ့မတွေ့ရဘူးလားဒီအဲ့လိုမမြင်တဲ့သဘောတွေကိုကိုယ်တိုင်ဉာဏ်နဲ့တွေ့လာမှာဘုရားကဒုက္ခအနတ္တနုပဒနာဉာဏ်ဤအစဉ်စဉ်ဖြစ်ပေါ်လာဒီဉာဏ်ဤရင့်ကျင့်အားကောင်းပြီဆိုရင်ကတော့မညာပူညာဆက်ရောက်နေပါမျက်မှောက်ပြနိုင်သွားတယ်ဒါကြောင့်ဒီစိတ်တနုပဒနာစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုနေတာကိုဘာနုပဒနာလဲစိတ်တနုပဒနာကဲဆိုကြည့်လိုက်စမ်းပါစိတ်အမှုအရာဖြစ်တိုင်းမှမှန်စွာသိရမည်စိတ်အမှုအရာဖြစ်တိုင်းမှမှန်စွာသိရမည်စိတ်အမူအရာလေးတွေဖြစ်တိုင်းလည်းပဲယောဂီပုဂ္ဂိုလ်ဟာစိတ်တဏှုပတနာနည်းလေးနဲ့ဒီစိတ်ကလေးကိုပဲရှုပါ။ကောင်းစိတ်ကလေးပေါ်လာရင်လည်းပဲမိမိစိတ်ကလေးကောင်းစိတ်ကလေးကိုပဲရှုနေ။မကောင်းတဲ့စိတ်တွေပေါ်လာပြီးပြင်းတဲ့စိတ်ပေါ်လာရင်လည်းပြင်းစိတ်ကလေးရှု။ကြော်တဲ့စိတ်ကလေးတွေပေါ်နေရင်လည်းကြော်တဲ့စိတ်ကလေးရှု။ပြန်ဉဏ်တဲ့စိတ်တွေပေါ်နေရင်လည်းအဲ့ဒီပြန်ဉဏ်တဲ့စိတ်ကလေးရှု။ရှုရင်ဒီပေါ်မှာရှုစိတ်ကလေးမြဲတည်နေပြီဆိုရင်အဲ့ဒီပြန်ဉဏ်စိတ်ကလေးရဲ့မြဲတာတွေ့မလားမမြဲတာတွေ့မလားမမြဲတာကြီးလည်းတွေ့လိမ့်မယ်အဲဒီမမြဲတဲ့ဉာဏ်တွေအားကောင်းလာပြီဆိုတဲ့အခါကျတော့ဟိုကဒုက္ခနုပဒနာဒုက္ခနုပဒနာဉာဏ်တွေနဲ့တဏ္ဍနုပဒနာဉာဏ်တွေဆင်းဆင်းဖြစ်ပေါ်လာမှာဒီဉာဏ်တွေအားလုံးပြည့်စုံတဲ့အခါကလည်းကျတော့လေပဲယုံနာဖြစ်ဖြစ်ဒီကုံဆုံးတာဖြစ်တဲ့နိဗ္ဗာန်ကိုကိုယ်တိုင်မျက်မှောက်တွေ့သွားမှာနောက်နံပါတ်၄ကဓမ္မနုပဒနာရှုမရအာယုံနံပါတ်၄ကပါတယ်လေဓမ္မအနုပဒနာလို့သုံးပုဂ္ဂိုလ်တွေ့လိုက်ရင်ဓမ္မဆိုတာသဘောပဲအနုဆိုတာအချင်းချင်းဖန်မှန်ထထပဒနာရှိတာဓမ္မနုပဒနာသဘောအာယုန်လေးဖြစ်တိုင်းဖြစ်တိုင်းထက္ခထက္ခထက္ခထက္ခထက္ခထက္ခရှိတာဒီတော့ဓမ္မနုပဒနာဆိုတာလေးကတကယ်တမ်းကျတော့သဘောအာယုန်လေးဤဖို့ဆိုတာတော်တော်လေးတမာရီအားကောင်းမှတွေ့ရတဲ့ဘောတဘာဝလေးတည်းညင်တာလေဘုန်းကြီးတို့စပြီးကြည်ပါလားကာယ ानु ပတ္တနာရှုစဉ်အခါတုန်းကကိုယ်မူယာလေးရှုနေတယ်ဖောင်းနေဆိုရင်ဖောင်းနေပိန်နေဆိုရင်ပိန်နေရှုနေတယ်ထိုင်နေဆိုရင်ထိုင်နေရုပ်ကိုရှုနေတယ်ရက်တဲ့ဆိုရင်ရက်တဲ့ရုပ်ကိုရှုနေတယ်သွားတယ်ဆိုရင်သွားတဲ့ရုပ်ကိုရှုနေတယ်နှောင်းနဲ့ကံမလေးပဲနှောင်းနဲ့ရုပ်လေးကိုရှုနေတာအဲဒီရှုနေစဉ်အချိန်ကကာလတုန်းကဘယ်မှာသဘောမြင်ဦးမလဲထိုင်နေဆိုရင်မိမိခန္ဓာကိုယ်ကြီးထိုင်နေတာပဲသိနေတာရုပ်ကိုယ်ကြီးတိုင်းနဲ့မြင်နေရတာရက်တယ်ဆိုရင်လည်းရက်တဲ့ဒီရုပ်ကိုယ်ကြီးတိုင်းမြင်နေရတာရက်နေတာငါပဲငါရုပ်ကိုယ်ကြီးရက်နေတာပဲတမ်းသွားနေဆိုရင်လည်းငါသွားနေတာပဲသွားနေတာငါပဲဆိုတာငါပဲရှိနေတကယ်ကိုသဘောတဘာဝကိုဘာမှမမြင်နေဘူးဖောင်းနေဆိုရင်လည်းငါဘက်ကြီးဖောင်းတာဖောင်းတာငါပဲငါဘက်ကဖောင်းတာပိနာဆိုလာနဲ့ငါးဘိုက်ကပိနာမယ်ဒီလိုပဲသိတယ်။အဲဒီပုံမှာရှုစိတ်ကြီးဆွေးမြဲစွာဖတ်တည်လာပြီဆိုတဲ့အခါကလာကြတော့မှတကယ်တဘာဝလက္ခဏာလေးထင်လာတဲ့အခါကြတော့မှဖောင်းနေဆိုရင်တည်ရခြင်းတည်ရခြင်းတင်းကန်းလာတဲ့သဘောလေးတွေ့ရတာ။ပိနေဆိုရင်လည်းတည်ရခြင်းတည်ရခြင်းရွေ့ရွေ့ပြီးရော့သွားတဲ့သဘောလေးတွေ့ရတာ။ဝါယောဒရဲ့သဘောလေးဗဒရဲ့သဘောလေးအဲဒီသဘောတဘာဝလေးကိုအဲဒီကြမှာမြင်လာတာတမာတိလေးကောင်းမှမြင်လာတာဝိရိယမနုပဒနာဆိုတာသဘောလေးတွေလိုက်ရှုရတာသဘောလေးတွေလိုက်ရှုအတန်လေးကြားလာတယ်ဆိုရင်ကြားတဲ့အတန်အာယုံလေးရှုလိုက်တာဇာတမနုပဒနာပဲကြားတယ်ကြားတယ်ကြားတယ်ဒီတန်အာယုံလေးဟာကံကြဆုတ်ပြလို့ရရလားမရဘူးသဘောလေးကြားတယ်ကြားတယ်ဒါပဲရှုဘုရားအတန်အာယုံလေးဟာယုတ်တရားပဲအတန်လေးကယုတ်တရားပဲနားကြည့်လေးကလည်းယုတ်တရားဒီယုံနှစ်ခုစုံလိုက်တဲ့အခါကျတော့မှကြာတိမှုဆိုတဲ့သောတာဝိညာဉ်လေးဖြစ်သွားတယ်။အဲဒီမှာအဲ့ဒါလေးကနံတရား။ကြားတယ်လို့ရှိတဲ့အခါမှာလည်းပဲယုံတဲ့နံ။ဘာနဲ့ဘာတရားလဲ။ယုံတဲ့နံနဲ့တရား။ဒီသဘောလေးပဲ။မြင်တဲ့အခါမှာဆိုရင်လည်းမိမိရဲ့တရားထုတ်နေရင်ကနေတခါတရားမှာဘုရားကြောင်းကံကြီးပြီးပထိုးကြီးမမြင်ရဘူးလား။တခါတရားမှာအယိုးစုတွေလူတွေကောင်းနေမမြင်ရဘူးလား။ အဲ့ဒီအမြင်လေးတွေကိုလည်းပဲကိုရှုသွားရင်ဒါမိမိရဲ့အာယုန်ထဲမှာလေးကံကြဆုတ်ပြလို့ရရလားမရဘူးဒါလည်းမြင်သဘောလေးပဲအဲ့ဒါလေးကိုမြင်ခိုင်းမှမြင်နေမြင်နေရှုလိုက်မြင်နေလို့ရှုရင်လည်းပဲဟိုမှာမျက်စိအခြေအနေဟိုကအချင်းယုတ်လေးနဲ့နှစ်ခုသူတို့နှစ်ခုဆုံလိုက်တဲ့ကံကြတော့မှမြင်သိမှုဆိုရင်စကုဝิญဉာဉ်လေးဖြစ်သွားအဲ့ဒါလည်းပဲယုံတဲ့နာမည်မြင်ခိုင်းလေးမှရှုရင်လည်းပဲဗန်တဲ့ပါပဲရှိတယ်ယုံတဲ့နာမည်ကြားခိုင်းမှလည်းယုံတဲ့နာမည်အနက်နာခိုင်းမှလည်းဒီလိုပဲနာမဝိဒါလေးတွေရှိရင်လည်းဟိုကဒီမှာအနတ်နဲ့ဒီကနှကောင်းအကြည့်ယုတ်လေးတာတို့နှစ်ခုဆုံလိုက်တဲ့အခါမှာနံသိမှုမွေးသိမှုဆိုတာဖြစ်တာအဲဒီလိုပဲနာခိုင်းမှာပဲရှုရှုရာသာစာတိခိုင်းမှရှုသဘောလေးတွေအားလုံးယောဂီပုဂ္ဂိုလ်ဟာရှုတိုင်းရှုတိုင်းဟာသဘောအာယုံလေးတွေကိုရှုရဒီခန္ဓာကိုယ်မှာလည်းပဲရပ်နေတဲ့ခိုက်ကလေးဆိုရင်လည်းရပ်နေတဲ့သဘောလေးတောင်းတနေတဲ့သဘောလေးကိုပဲသိတိုင်းနေနေသွင်းနေပဲအောက်ပိုင်းခန္ဓာကိုယ်လေးကခွေပြီးပေါ်ပိုင်းခန္ဓာကိုယ်လေးကမမမီတောင်းပြီးထောင်းနေတဲ့သဘောအဲ့ဒီသဘာဝလေးကိုမြင်နေအောင်ရှုရတာအဲ့ဒီသဘောလေးတွေရှုနေတာသဘာဝလေးတွေမြင်အောင်ရှုနေတာကိုဓမ္မနုပတ္တနာခေါ်တယ်ဘာနုပတ္တနာလဲဓမ္မနုပတ္တနာလေသဘောအာယုံလေးတွေမြင်အောင်ရှုဒါပေမဲ့လို့အဲ့ဒီဓမ္မနုပတ္တနာတို့ဘာလို့ဆိုတာကဒီကံနုပတ္တနာကိုအမှုရာကိုမှပန်ပန်နိုင်နိုင်မရှုနိုင်သေးတဲ့ပုဂ္ဂိုလ်တွေဒီသဘောအာရုံလေးကြီးရှုဖို့လွယ်ပါမလားမလွယ်ဘူးဒီစိတ်ကလေးကိုရှုဖို့မလွယ်ဘူးသဘောလေးကိုရှုဖို့မလွယ်ဘူးဟောဒီကာယ ानु ပัฒနာကိုအမူအရာတွေကိုပိုင်ပိုင်နိုင်နိုင်ရှုနိုင်ပြီဆိုတဲ့ပုဂ္ဂိုလ်ကြတော့လွယ်သွားပြီစိတ်အမူအရာလေးဖြစ်တာကိုလည်းသိလာတယ်စိတ်ကလေးကစပြီးဖြစ်ပေါ်ဝင်လေးသိလာတယ်ဓမ္မ ानु ပัฒနာအနေအားဖြင့်ရှုတိုင်းရှုတိုင်းဟာထိုင်ပဲရှုရှုရပဲရှုရှုသွားပဲရှုရှုလျှောက်ပဲရှုရှုရှုကျင်တာလေးရှုတကယ်ကိုဓမ္မ ानु ပัฒနာသဘောအာရုံလေးပဲ။ခြင်းရဲ့ရှောင်းပြီးရှုနေတဲ့ခံရန်ကြည့်ပေါ့။တကယ်စိတ်တည်ငြိမ်မှုရနေတဲ့ပုဂ္ဂိုလ်ကြတော့ဦးတကယ်ကိုသဘောလေးပဲတွေ့နေရတယ်၊ကြွားတယ်ဆိုရင်။ဒီပြိတိရဲ့ဒီပြိတိရဲ့ရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့ပါလာတာခြေတော့ဆိုတဲ့ပုံမှန်တရားမထင်တော့ဘူး။ရွေးမှုသဘောလေးပဲ။တခါတရံကြတော့လည်းပဲပေါ့မှုသဘောလေးပါလာတယ်။ပေါ်ပါလာတဲ့သဘောလေးပဲဒါမသိဘူး။နန်းနေဆိုတဲ့အခါကျတော့လည်းတိဝင်းချင်းတိဝင်းချင်းရှေ့ကိုရွေ့ရွေ့ရွေ့ရွေ့ပြီးတောင်းတင်းသွားတဲ့သဘောလေးတွေကိုဘက်ကတစ်ခါခြေတော့တစ်ဖက်ကလည်းပဲထောက်ထားတဲ့အတွက်ကြောင့်မို့ထောက်ကန်နေတဲ့တောင်းတင်းနေတဲ့သဘောလေးပဲသွားတွေ့တယ်။အဲခြေတော့ကိုလမ်းမှုလေးသုံးသွားလို့ချလိုက်တဲ့အခါကျတော့လည်းဟောတိဝင်းချင်းတိဝင်းချင်းလေးပြီးကျသွားတဲ့သဘောလေးပဲခြေတော့ဆိုတဲ့တံခင်သေးရလားလုံးဝမခင်တော့တံပြောက်သွားကျင်းညတရံပြောက်သွားပြီကျင်းညတရံပြောက်သွားတော့ပရမတ်ဆိုတဲ့သဘောလေးပဲတွေ့ရတယ်ကျင်းညဆိုတာတရားမဟုတ်ဘူးပရမတ်မှာတရားကိုရှုတာပရမတ်ဆိုတဲ့သဘောလေးကိုမြင်အောင်ရှုရတာဘာကိုမြင်အောင်ရှုရတာသဘောကိုမြင်အောင်ရှုရတာသဘောမြင်ရင်ပရမတ်မြင်ပြီပရမတ်ဆိုတာမှာတရားဒါကြောင့်မို့သဘောဆိုတာတရားတဲ့တရားဆိုတာသဘောတဲ့သဘောဆိုတာဘာလဲတရားဒီတရားဆိုတာလည်းဘာလဲသဘောပဲတရားမြင်ခြင်းတဲ့ပုဂ္ဂိုလ်ဟာဘာကိုမြင်အောင်ရှုရမလဲ။သဘောမြင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာမြင်ပြီလဲ။တရားမြင်ပြီ။သဘောမြင်ရင်တရားမြင်ပြီ။သဘောကိုမြင်အောင်ရှု။ခုခင်ဗျားတို့ခုဖောင်းနေပိန်နေလို့ရှုခိုင်းတာလေ။ဖောင်းတာပဲတိပိန်တာပဲတိဖောင်းတာတိပိန်တာတိတိရှုနေ။ထက်ခါတက်ခါရှုနေသရမပိုင်းတော့ဒီမှာဖောင်းတာကြီးဝမ်းပတ်ကြီးဖောင်းလာတာတိမယ်။ပိန်နေစဉ်ဝမ်းပတ်ကြီးပိန်သွားတာတိမယ်။ဒါပေမဲ့အဲ့ဒီပုံမှာစိတ်အနေကျန်လာပြီဆိုတဲ့အခါကျတော့ဝမ်းပိုက်ဆိုတဲ့တံပြောက်ပြီးတော့ဟောသူ့ဟာသူတွေ့ရင်တွေ့ရင်တင်းကန်လာတဲ့သဘောမတွေ့ရဘူးလားတွေ့ရင်တွေ့ရင်ရော့ကျသွားတဲ့သဘောမတွေ့ရဘူးလားကဲအဲ့ဒီကျတော့အမှန်သိတာလားအမှားသိတာလားကဲတကယ်ကိုအမှန်ပရမတ်သဘောလေးကိုသိတာလားခြင်းညာဆိုတဲ့ဝမ်းပိုက်ပုံတံကြီးမရှိတော့အဲ့ဒီမှာပရမတ်သဘောလေးသိတာခြင်းညာဆောင်ရင်းနဲ့လည်းပဲခြင်းညာဆိုတဲ့ခြေတော့ဆိုတဲ့ပုံတံတွေ့သေးရလားမတွေ့တော့ဘူးတကယ်ကိုပရမတ်တည်ရည်ပြီးတည်ရည်ရွေးတဲ့သဘောပေါ်တဲ့သဘောလေးတဲ့သဘောတောင်းတဲ့သဘောတွန်းတဲ့သဘောလှုပ်ရှားရွေ့ရှားနေတဲ့သဘောအဲ့ဒီသဘောလေးတွေကြီးတဲ့သိရတာအဲ့ဒီသဘောအာယုံလေးတွေကိုရှုနေတာဓမ္မ ानु ပัฒနာပဲဘာ ानु ပัฒနာလဲဓမ္မ ानु ပัฒနာပဲအဲ့ဒီသဘောလေးတွေမြင်အောင်ရှုရတာဘာမှမဟုတ်ရပ်ပြီးရှုနေတယ်ဆိုရင်လည်းပဲဒီခါလေးရပ်တယ်ရပ်တယ်ရှုနေတာပထမပိုင်းတော့တကူလုံးခန္ဓာကိုယ်ကြီးတောင်းတင်းနေတာခန္ဓာကိုယ်ကြီးယက်နေတာတွေ့နေတာဘယ်သူလဲဆိုရင်ငါပဲငါခန္ဓာကိုယ်ကြီးယက်နေတာဒါပေမဲ့အဲ့ဒီပုံမှာတိတိကျကျစူးစိုက်ပြီးတော့ရှုဖို့လိုတယ်ယက်နေတဲ့ပုံမှာတိတိကျကျစူးစိုက်မိဖို့လိုတယ်အ ဆံပြားကခြေပြားတိုင်အောင်တစ်ခုလုံးကိုအာယုဆိုင်ပြီးတော့ရှုနေတဲ့အခါကျတော့နောက်ကြတော့မိမိရဲ့ခန္ဓာကိုယ်ဆိုတဲ့ပုံမှန်ပဒံကြီးမထင်တော့ဘဲနဲ့ဟောရင်းပြီးလှုပ်နေတဲ့သဘောတွေ့နေရခန္ဓာကိုယ်ဆိုတဲ့ပြဉ္ညာတံရှိသေးရဲ့လားပြဉ္ညာတံပြောက်ပြီးတော့ပရမတ်သဘောလေးပေါက်နေတယ်။ဘာသဘောလေးပေါက်နေတာလဲ။ပရမတ်သဘောလေးရင်းနေတဲ့သဘောလေးလှုပ်နေတဲ့သဘောလေးဓမ္မမဟုတ်တောင့်တင်းနေတဲ့သဘောလေးဒါလေးပဲတွေ့နေတယ်။မိမိရဲ့ခန္ဓာကိုယ်ရုပ်ကိုယ်ကြီးဆိုတာဘာမှမတွေ့တော့ဘူး။အဲဒီလိုသဘောလေးကိုဒီချာလေးသိအောင်ရှုနေတာဓမ္မနုပဒနာပဲ။ဘာနုပဒနာလဲ။ဓမ္မနုပဒနာဒီလိုပဲလျှင်အောင်ဆက်ခြင်းရှုနေတဲ့အခါမှာလေဒီတိုင်းပဲ။ပထမတော့အိတ်တွေရှိတယ်အိတ်တွေရှိတယ်ရှုနေတယ်စောင်းရည်ကလေးအိတ်နေတယ်ဆိုတာကမိမိခန္ဓာကိုယ်ကြီးအိတ်နေတာပဲခန္ဓာကိုယ်ကြီးပဲမြင်နေရနောက်ကြတော့ခန္ဓာကိုယ်ကြီးရေလို့မထင်ကြတော့ဘူးနဲ့ဩစန့်စန့်ကြီးတောင်းတော့ကြီးတောင်းတင်းနေတဲ့သဘောပဲတွေ့နေရအဲဒီတောင်းတင်းနေတဲ့သဘောကြီးဟာတကယ်ကိုပရမသဘောပဲမိမိရဲ့ခန္ဓာကိုယ်ဆိုတဲ့ပုံမှန်ပဒါမထင်တော့ဘူးတောင်းတင်းနေတဲ့ဖီလာကန်းလာစန့်နေတဲ့သဘောကြီးတွေ့ရအဲဒီသဘောလေးတွေ့နေပြီဆိုရင်ဒါဓမ္မနုပဒနာပဲအဲဒီလိုသဘောလေးတွေကိုရှုနေတာဟာဓမ္မနုပဒနာလေသဘောအာယုံလေးကြီးရှုတာဗာနုပဒနာလေဓမ္မနုပဒနာလေအဲဒီလိုသဘောအာယုံလေးကိုမြင်အောင်ယောဂီပုဂ္ဂိုလ်များရှုอ่ะရှုရဲ့အခါကလည်းကြတော့ရှုရင်းရှုရင်းနဲ့ပဲအဲ့ဒီပေါ်လာတဲ့သဘောအာယုံလေးတွေဟာမြဲတာလားမမြဲတာလားပေါ်ပြီးရင်ဘာဖြစ်သွားတာလဲဖြစ်ပြီးရင်ဘာဖြစ်သွားတာလဲအဲ့ဒီလိုဖြစ်ပြီးပြတ်သွားတဲ့သဘောလေးကိုသိချာကြည့်နေရင်လေဩသောသောကဖြစ်လာတယ်ခုရှိတော့ပြတ်သွားတယ်ဒါမမြဲတဲ့သဘောဆိုတာဒါပါလားလို့မိမိကပိုင်ပိုင်နိုင်နိုင်ဆုံးဖြတ်နိုင်ပြီဆိုရင်အနတ်အနိစ္စနုပဒနာဉာဏ်ပေါ်သွားပြီဗန္နုပဒနာဉာဏ်လည်းဒီအဲ့ဒီမှာဖြစ်ပြဉာဏ်ကောင်းကောင်းပေါ်သွားပြီဗာဉာဏ်ပေါ်သွားတာလည်းဖြစ်ပြဉာဏ်ကောင်းကောင်းပေါ်သွားပြီအဲ့ဒီဖြစ်ပြကိုသိတဲ့ဉာဏ်ပေါ်ပြီဆိုရင်ယရနိစ္စတန်ဒုက္ခံသင်္ခါရမမြဲတဲ့တရားဟာဆင်းရဲပဲမမြဲတဲ့တရားပါတယ်လေဆင်းရဲပဲဖြစ်လိုက်ကြလိုက်ဖြစ်လိုက်ကြလိုက်ဖြစ်လိုက်ကြလိုက်ဘာတစ်ခုမှမမြဲဘူးဒါကြီးကမမြဲဘူးဒါကြီးကပြိုကျတော့မယ်ဒါကြီးကပျက်စီးတော့မယ်အဲဒီပျက်စီးတော့မယ်ဆိုတာကြီးပြီနေမှတော့ချမ်းသာနေမလားဆင်းရဲနေမလားကဲမိမိတို့ဗျာရှေးခေတ်ကနှစ်တန်းလဲကုံသွားပြီနှစ်တန်းကုံသွားတဲ့တိုက်အိုကြီးအင်းအိုကြီးအောက်ကလည်းဆွေးတိုင်နေရလဲဆွေးနေပြီခြားနေရလဲစားရမနေရလဲခြားနေစားအဲလိုအင်းအိုကြီးပေါ်တိုက်အိုကြီးပေါ်မှာနေရတဲ့ပုဂ္ဂိုလ်ဟာနေ့စဉ်နေ့စဉ်မလွှဲတာလို့သာဒီနေရာကြီးနေရတာဘယ်နဲ့လဲစိတ်ထဲမှာချမ်းသာနေမလားဆင်းရဲနေမလားအင်းကြီးများပြိုကျသွားရင်တိုက်ကြီးများပြိုကျသွားရင်ဆိုတော့စိတ်ကအများနဲ့ရှိအဲလိုပဲဒီခန္ဓာကိုယ်ကြီးကအပြည့်ကြီးပါဆိုတာသိနေမှာတော့ဒီအပြည့်ကြီးကိုပွေပိုက်ထားရတဲ့ပုဂ္ဂိုလ်အနေနဲ့ရောချမ်းသာမလားဆင်းရဲမလားဆင်းရဲတယ်တရားနေစံတန်ဒုက္ခအရင်းတဲ့တရားတွေကဆင်းရဲပဲအဲ့ဒီဆင်းရဲတရားတွေဟာကရဏတ္တစိုးမရဘူးဒီဆင်းရဲတွေမလာပါနဲ့လို့ကြားလို့ရရလားမရဘူးလေရုပ်နာရနေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီဆင်းရဲတွေမလာဘူးလားဒီဖြစ်ပြနေရနေဆက်ရပြီးတော့ဆင်းရဲနေလားနေမှာအဲ့ဒါကိုမိမိတို့တားလို့မရတာကိုယ့်အလိုတိုင်းမဖြစ်တာဟာအဆိုးရတာလားအဆိုးမရတာလားအဆိုးမရတာကိုအတ္တခေါ်မလားအနတ္တခေါ်မလားဒီဒီတော့ဒီအနတ္တနုပဒနာဉာဏ်လေးအာကောင်ထက်တန်သွားပြီဆိုရင်ကတော့နောက်ဆုံးရှင်းမှုပြင်းမှုကြီးတက်ဆဲသွားတယ်ငြိမ့်တဲ့ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားဒါကြောင့်မို့ကိုယ်အမူအရာကိုပဲရှုရှုနော်ကိုယ်မူရန်လေးဖြစ်ပေါ်တိုင်းထန်ရင်ရှူရှူရရင်ရှူရှူသွားရင်ရှူရှူလျောင်းရင်ရှူရှူကိုယ်တာဆန်တာပဲရှူရှူလက်တာပြောင်းတာပဲရှူရှူပေါင်းတာပင်တာပဲရှူရှူလှုပ်တာရှားတာပဲရှူရှူမြဲတာတွေ့ရမလားမမြဲတာတွေ့ရမလားအဲဒီမမြဲတာကိုဉာဏ်ပေါ်ပြီဆိုရင်ဟိုဘက်ကဒုက္ခအနတ္တဉာဏ်လေးမပေါ်နိုင်ဘူးလားဒီတိုင်းမဲ့ဝေဒနာကိုခံစားမှုဝေဒနာလေးရှူရင်လည်းမြဲတာတွေ့မလားမမြဲတာတွေ့မလားမမြဲတဲ့ဉာဏ်ပေါ်ပြီဆိုရင်ဘုဘကဒုက္ခအနတ္တနုပဒနာဉာဏ်လေးမပေါ်နိုင်ဘူးလားကဲစိတ်ကလေးရှုနေတယ်ဆိုရင်လည်းဒီစိတ်ကလေးကကောင်းတဲ့စိတ်မကောင်းတဲ့စိတ်တွေမပေါ်ဘူးလားဘာစိတ်ပဲရှုခြင်းတဲ့စိတ်ကိုရှုကောင်းတဲ့စိတ်ကလည်းပေါ်ပြီးဘာဖြစ်သွားတာမကောင်းတဲ့စိတ်ကလည်းပေါ်ပြီးဘာဖြစ်သွားတာမမြဲတဲ့သဘောကိုဉာဏ်တက်ဝင်သွားရင်အဲ့ဒီဉာဏ်ပြည့်စုံတဲ့အခါဘုဘကဒုက္ခအနတ္တနုပဒနာဉာဏ်မပေါ်ဘူးလား ဉာဏ်ဉာဏ်ဤပြည့်စုံရင်ရောပြည့်ပြည့်စုံတဲ့၄ပါးမျက်မှောက်မတွေ့နိုင်ဘူးလားဒီအဲ့လိုပဲသဘောအာယုံလေးတွေရှုရင်လည်းပဲဒီတိုင်းပဲအဲ့ဒီသဘောလေးတွေဟာလည်းပဲပေါ်ပြီးရင်ဘာဖြစ်သွားတာဖြစ်ပြီးရင်ဘာဖြစ်သွားတာဖြစ်သွားတာလည်းမြဲတာလားမမြဲတာအဲ့ဒီမမြဲတဲ့နိစ္စ ानु ပတနာဉာဏ်ဖြစ်ပြည့်ဉာဏ်ပိုင်မနိုင်နေပေါ်ပြီးဆိုရင်ဟိုဘက်ကဒုက္ခ ानु ပတနာအနတ္တ ानु ပတနာဉာဏ်တွေမပေါ်နိုင်ဘူးလားဉာဏ်ဉာဏ်ဒီအာလုံးပြည့်စုံပြီဆိုရင်ကတော့ဖြစ်ဖြစ်ဆုံးရဖြစ်တဲ့နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ဘူးလားဗျာ။ကြည်ဒီတော့အနိစ္စဒုက္ခအနတ္တအတုပဆိုတဲ့ဒီမှာဒီတရားတွေကိုဉာဏ်နဲ့ကိုယ်တိုင်ပိုင်ပိုင်နဲ့သိနေပြီဆိုရင်တသံတရာလုံးစွဲလာခဲ့တဲ့အနိစ္စဒုက္ခအတ္တသုဘဆိုတဲ့အစွဲတွေရှိပါဦးမလား။အစွဲတွေရောပယ်ခြင်းကိစ္စမပြီးဘူးလားဗျာ။ကြည်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီတတိပဌံတရားမှာတတိဆိုတာလေးကိုပြန်နာထားပြီးဟောလိုက်ပေမဲ့ရှုမှတ်ရမယ်အာယုံကြတော့ဘယ်နှမျိုးတယ်လဲရှုဖို့အချင်းရလဲဘယ်နှမျိုးတယ်လဲဒီပယ်ခွာခြင်းကိစ္စကြတော့လဲဘယ်နှမျိုးတယ်လဲဒီလေးမျိုးရှိတယ်ဒါကြောင့်မို့တတိတ္တာဖြစ်တုံပါလို့ဆိုပြီးဆောင်ပုလိပေးတာဒါကြောင့်မို့ဒီကာယ ानु ပတ္တနာပဲရှုရှုဝေဒနာ ानु ပတ္တနာပဲရှုရှုစိတ်တ ानु ပတ္တနာပဲရှုရှုဓမ္မ ानु ပတ္တနာပဲရှုရှုဒီတော့ဒီရှုမှတ်ရမယ်အာယုံ၄မျိုးအဲ့ဒီ၄မျိုးကိုဘုန်းကြီးတို့ယောဂီများတပြိုင်နဲ့ရှုရမှလားဖြင့်ရှားရရှုရမှလားဒီတတိပဒတရား၄ပါးကိုရှုတယ်ဆိုပေမဲ့တပြိုင်နဲ့ရှုလို့မရဘူးနော်ဖြင့်ရှားတဲ့အာယုံကိုပဲရှုရမှနော်ခုယောဂီပုဂ္ဂိုလ်များကဘောင်းနဲ့ပင်နဲ့လို့ရှုနေတယ်ကာယ ानु ပတ္တနာဘာ ानु ပတ္တနာလဲရှုရင်းနဲ့စိတ်ကအပြင်ထွက်သွားတယ်ဆိုရင်စိတ်ကိုမရှုရဘူးလားကဲစိတ်လေးထွက်သွားတယ်စိတ်ကလေးကိုရှုရတာကဲဒီဖောင်းနဲ့ပင်နေလို့ရှုနေတယ်အောက်ပိုင်းကတင်မားကပူနေပြီပူတဲ့ဝေဒနာကထင်ရှားရင်ယောဂီကပူတာကိုမရှုရဘူးလားဘာနုပဒနာလဲဝေဒနာနုပဒနာပဲဟင်အဲ့ဒီလိုဘုန်းကြီးတို့ယောဂီများကအခုရှုနေတယ်ဖောင်းနာပင်နာလေးရှုနေတယ်ဝေဒနာလေးရှုနေတယ်ရှုရင်းကနားထဲမှာကျေလောင်တဲ့အတန်တွေချမ်းလာရင်ဘာကိုရှုရမှာကြားတဲ့အတန်ကိုမရှုရဘူးလားအဲ့ဒီဟာကဘာနုပဒနာလဲဓမ္မနုပဒနာမြင်သမျှမြင်သမျှမှုသဘောကြားမှုသဘောနားမှုသဘောစားမှုသဘောသဘောအာယုံလေးတွေဟုတ်သမျှဓမ္မနုပဒနာကြီးတယ်ပဲဟုတ်တယ်မို့လားခန္ဓာမှာထိုင်ပြီးရှုတာဖောင်းတာပင်တာရှုလေသဘောအာယုံလေးရှုနေရင်ဓမ္မနုပဒနာအေးကြွတာလမ်းတာခြားတာရှုလေသဘောအာယုံလေးတွေမြင်နေပြီဆိုရင်ဘာနုပဒနာလဲအေးသဘောအာယုံလေးတွေတွေ့နေပြီဆိုရင်ဒါဓမ္မနုပဒနာအဲ့ဒီတိရိပ္ပံ၄ပါးမှာအကုန်လုံးတပြိုင်နဲ့ပေါင်းရှုလို့မရဘူး။ပေါ်ရာထင်ရှားရာရှုပါ။အဲ့လိုထင်ရှားရာထင်ရှားရာရှုရင်းနဲ့ပဲရှုစရာအာယုံ၄မျိုးစလုံးကိုမိမိတို့ပေါ်ရာထင်ရှားရာရှုသွားမယ်။ရှုတဲ့အခါမှာလည်းပဲမြဲတာသိရမှာလားမမြဲတာသိရမှာလား။ဒီမမြဲတဲ့သဘောကိုသိအောင်ရှုတော့ဉာဏ်ပေါ်မှာဓမ္မပေါ်မှာယောဂီပုဂ္ဂိုလ်ကထိုင်ကောင်းယုံမှတ်ကောင်းယုံလေးနဲ့ဉာဏ်မပေါ်သေးဘူး။တချို့ကတဏှာယုံဝေဒနာတွေမပေါ်လို့ကောင်းလိုက်တာကောင်းလိုက်တာဒါတော့ကောင်းတာလေးနဲ့ဒါဝိပဿနာမဖြစ်သေးဘူး။ဝိပဿနာဖြစ်ဖို့ဆိုတာကခုပြောတယ်မမြဲတဲ့သဘောဆင်းရဲတဲ့သဘောဆိုးမရတဲ့သဘောတွေဒီဉာဏ်တွေပေါ်လာရ။အဲဒီဉာဏ်တွေပေါ်ဖို့အတွက်ရှေ့ကလည်းပဲရှေ့ကပထမစပြီးဖြစ်ရမယ်ယုံနာကွဲကြောင်ကျူတိတဲ့ဉာဏ်လေးတွေမရှိဘူးလား။အဲအဲဒီဉာဏ်လေးတွေကနေမှအဆင့်ဆင့်ဉာဏ်အပြည့်တွေကကြတော့ဖြစ်တဲ့ဉာဏ်လေးမပေါ်နိုင်ဘူးလား။ဒီအဲ့ဒီလိုဉာဏ်ဉာဏ်အစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်ဒီနေ့လိုရှိတဲ့သင်ငင်းတဲ့မိဘမျက်မှောက်မပြုတ်နိုင်ဘူးလားညာကဲဒီဆောင်ပုဒ်လေးဆိုမယ်ဆိုပြီးတရားသိရအောင်နော်တတိတ္တံဖြစ်တုံပါဠိရှုရာအာယုံ၄ပါးစုံဤရှုဘုံချင်းရာ၄မျိုးသာသည်ပေခွာကိစ္စဖြစ်ပြန်ကားလျင်လေးပါပင်မှုတို့ရှင်ပင်သောလေးမျိုးဟောသည်မလောတတိပဌာအကျိုးသည်ဒီဒီတတိပဌာတရား၄ပါးကိုသာရှုမှတ်သွားရင်ဒီအကျိုးတွေမရနိုင်ဘူးလားညာဒါကြောင့်မို့ကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီတိပ္ပံတရားတွေကိုပေါ်လာထင်ရှားလာတဲ့အာယုန်တိုင်းကိုမလွတ်အောင်တတိဥသိတဲ့စိတ်ဖြင့်ရှုမှတ်ပွားများအထုနိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သော ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဏ်ဖူဉ္ဇဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းဣမယသုဇာThank you.